ကမ္ဘာကျောင်းလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ကုမ္ပဏီကသမ္မတထရန့်အပါအဝင်သူတို့ရဲ့စီးမျက်စီးကမ်းတွေကိုမလိုက်နာဘဲချိုးဖောက်ပြီးတင်နေတဲ့ post တွေအလုံးမှာသတိပေးချက်တွဲထည့်သွားမယ်လို့ AP သတင်းတပုတ်မှာပြောထားပါတယ်။သမ္မတထရန့်အပါအဝင်နိုင်ငံရေးသမားတွေစီကသတင်းဖြစ်စေလောက်တဲ့ post တွေဟာ Facebook ရဲ့စီးမျက်စီးကမ်းနဲ့မညီဘူးဆိုရင်သတိပေးချက်ပါထည့်သွားမယ်လို့ Facebook ကပြောလိုက်တာပါ။သမ္မတထရန့်ကစာတိုက်ကနေမဲထည့်တာတွေဟာမဲမသမားမှုတွေဖြစ်စေနိုင်တယ်လို့ပြောထားတာနဲ့ပတ်သက်ပြီးFacebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ကတစုံတရာလှုပ်ဆောင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ Twitter ကတော့သူတို့စီမှာအဲ့လိုတင်တာတွေမှာတခြားအချက်လက်တွေနဲ့တိုက်ဆိုင်ကြည့်ရှုနိုင်ဖို့ Get the Facts ဆိုတာကိုပါတွဲထည့်ပေးခဲ့ပါတယ်။ဒါပြင်မဲယုံတွေမှာမဲလာပေးတဲ့သူတွေကိုတရားဝင်နေထိုင်ကြောင်းဟုတ်မဟုတ်တာဝန်ရှိသူတွေကစစ်ဆေးတာတွေလုပ်နေတယ်ဆိုတဲ့သတင်းလိုမျိုးလူတွေမဲလာမပေးအောင်ရည်ရွယ်ပြီးတော့သတင်းမတွေလွှင့်နေတာတွေကိုလည်း Facebook ကတားမြစ်နေပါတယ်။ဒါပြင် American ရွေးကောက်ပွဲမတိုင်ခင်82နှစ်အတွင်းမှာဒီတန်ရောမဲယုံဒီအရက်အချီနေနဲ့ပတ်သက်ပြီးတော့သတင်းမားတွေကိုဖယ်ရှားနိုင်အောင်သူတို့ဘက်ကလည်းအင်အားတိုးချဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့ Facebook ကပြောလိုက်ပါတယ်ခင်ဗျာ။